မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရိကြဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရစရေးစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့လက်မှတ်ရေးထိုးဖို့ရပ်ပိုင်းအလို့မှာပဲအခုလိုပြောဆိုလိုက်တာပါ။အပြစ်ဆုံးကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မကြာခင်ရပ်ပိုင်းအတွင်းလက်မှတ်ရေးထိုးကြမယ်ဆိုတဲ့တနင်္ဂနွေလုံးအပြစ်ခတ်ရစရေး NCA စာချုပ်မှာလက်နက်ကန်အဖွဲ့တွေအားလုံးပါဝင်နိုင်တော့မှာမဟုတ်ပါဘူးအဖွဲ့အားလုံးပါဝင်မှသာသူတို့အနေနဲ့ NCA ကိုလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားလက်နက်ကန်အဖွဲ့တချို့ကပြောထားပါတယ်အခုလိုတိုင်းသားလက်နက်ကန်အဖွဲ့တွေတင်းခံနေရတဲ့အကြောင်းကတရုတ်အာဏာပိုင်တွေကနောက်ွယ်မှာဝင်ရှုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာညီညွတ်ရေးစင်တာ MBC ရဲ့တာဝန်ရှိသူဖြစ်တဲ့ဦးမင်းစောဦးက VOA ကိုအခုလိုရှင်းပြပါတယ်
အဲ့တော့အဓိကတော့ဒီစိုးကန့်ထိုးစစ်ဖြစ်သွားတဲ့အပေါ်မှာစိုးကန့်ထိုးစစ်ကိုတရုတ်နိုင်ငံထဲမှာရှိတဲ့ဒီ logistic ပေါ့နော်ဒီလက်နက်ခရမ်းမီးကြောက်ဒီထောက်ပို့ကိစ္စတွေလူစုတွေဟာတွေဖြစ်လာတဲ့အပေါ်မှာဒီစိုးကန့်ထိုးစစ်ထဲမှာပါတဲ့အဖွဲ့တွေဒီအစိုးရဘက်ကလုံခြုံရေးအဖွဲ့တွေဘက်ကလည်းတော်တော်ကြီးကိုယုံကြည်မှုနည်းသွားတာဆိုတော့တော်တော်ရှိတာပေါ့နော်အဲပြဿနာရှိတဲ့အခါမှာအခုကျွန်တော်တို့ကြားတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေကိုဟုတ်လားofficial ပေါ့နော်ကျွန်တော်တို့မသိတာကဒါဘေကျင်းကလားအရှင်နာကလားမသိဘူးနော်အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာကိုကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်ဆိုတဲ့ပုံစံမျိုးပြောတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့တော့ဒီ YouTube SA နောက်ဆုံးထုတ်တဲ့စိတ်မှန်တယ်မှာလည်းကြီးတာကသူတို့အနေနဲ့တရုတ်အစိုးရဦးဒီအနောက်နိုင်ငံတွေမပါဘူးဆိုပြီးတော့ပြောတာလေအခုအနောက်နိုင်ငံတွေပါဝင်ပြီးလက်မှတ်ရေးထိုးမယ်လဲကြားတယ်ပေါ့နော်ဘာကြောင့်မလို့ဒီဂရီကိုအဖြတ်ပြင်မှုဆိုပုံမှန်မျိုးတို့ရှိတာရှိတယ်လေအဲ့တော့အဲ့စိတ်နဲ့မတိုင်ခင်တော့မှ YouTube SC ကိုလည်းလုံးကျူလာတွေ့သွားတယ်လို့ကျွန်တော်တို့ကြားတယ်ခင်အဲ့တော့အဲ့ဒီအချက်ပေါ်မူတည်ပြီးတော့ပေါ့နော်အခုလော်ဆယ်မှာအားလုံးပါဝင်ရတော့ Official ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သုံးသပ်ပါဘ
ူးဦးမင်းစောဦးရဲ့အခုလိုဆွဆွဲပြောဆိုချက်တွေဟာမဟုတ်မှန်ကြောင်းတရုတ်အစိုးရကငင်းဆိုလိုက်တာကိုနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်တရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ရှိပြီးမြန်မာစစ်တပ်နဲ့အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပဋိပက္ခကအခုချိန်ထိအဆုံးမတတ်နိုင်သေးပါဘူး။ဒါကြောင့်တရုတ်အစိုးရရဲ့သဘောထားကိုသူတို့အဖွဲ့ကအလေးထားပါတယ်လို့ UWSC အဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဦးအောင်မြင့်ကပြောပါတယ
်။ဟုတ်ပါဗျာ။ကုတ်ကန်ဒီမှာဖြစ်တဲ့ကိစ္စကုတ်ကန်ကိစ္စနော်။ဟုတ်ပါဟိုကဲဟိုကဲရင်နဲ့ဖြစ်နေတဲ့ကိစ္စအခုတကွေးနဲ့ဖြစ်နေသေးတယ်လေ။ပြစ်တာခတ်တာတွေရှိသေးတယ်ဒီလိုဆိုလို့ရှိရင်တရုတ်မြန်မာအစိုးရအချင်းချင်းကြားမှာလည်းရှင်းနိုင်မှုလို့လေဆိုတော့ပေါ်တာပါရှင်းနိုင်ပြည်လည်နိုင်တာပေါ့ဗျာသူကတမျိုးစဉ်းစားကိုကတမျိုးစဉ်းစားဆိုရင်တော့ဒါပြည်လည်နိုင်မှုကဖြစ်တယ်လေ
တရုတ်မြန်မာနယ်စပ်ငြိမ်းချမ်းသွားအောင်ကိုကန်လက်နက်ကန်အဖွဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးခွင့်ရာရေးကိုတရုတ်အစိုးရကလိုလားနေပေမဲ့မြန်မာအစိုးရကတော့ကိုကန်အဖွဲ့ကိုခြံလှပ်ထားစေဖြစ်ပါတယ်ကိုကန်အဖွဲ့နဲ့ပတ်သက်တဲ့မြန်မာအစိုးရသဘောထားကိုဦးမင်းစောဦးပြောတာက
ကိုကန်နဲ့ပတ်သက်တဲ့သဘောထားကိုကန်အနေနဲ့ပြန်လာခြင်းပြန်လာလို့ရတယ်ကိုကန်ခေါင်းတော်တွေပေါ့နော်နိုင်ငံရေးဖြစ်စဉ်မှာဝင်ပါလို့လည်းရတယ်နောက်ပြီးတော့ဟာလူလူလက်ခံနဲ့ဆိုလို့ရှိရင်သူပြန်တော့ပြန်လာပြီးသူခေါင်းတော်လို့လည်းရတယ်အဲဒါပေမဲ့လက်နက်တော့မယူလာပါနဲ့ဆိုတဲ့ policy ရှိပါလို့လို့ဆိုမှာ
NCA စာချုပ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့မြန်မာအစိုးရဘက်ကပြောပေမဲ့ဒါဟာအကြောင်းပြချက်ပေးယုံတက်တက်တာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူယူနန်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အဓိကဗမာပြည်မှာငင်းရမ်းရေးလိုချင်ရင်နော်ဗမာတပ်မတော်ကသူတို့ရထားတဲ့နိုင်ငံရေးအခွင့်အာဏာတွေစီးပွားရေးအခွင့်အာဏာတွေကိုကျန်တဲ့လူတွေနဲ့အ ਨੇ ဆုံးမျှဝေစားပုံးမှမယ်ဆိုတဲ့စိတ်ကလေးဝင်မှဖြစ်ပါအဲ့တော့အဓိကကဒီငင်းရမ်းရေးစာချုပ်မဖြစ်ရတာဟာဗမာတပ်မတော်ရဲ့သူတို့ရရှိထားတဲ့အခွင့်အာဏာတွေကိုလျှော့မပေးချင်ဘူးပဲဒါမဲ့ဒါကိုကာကွယ်ခြင်းနဲ့အတွေ့အဲ့လိုဟိုလူပုံဒီလူပုံပုံတော့တခြားလူတွေပို့ပြီးတော့နီးစပ်တဲ့တရုတ်ကိုအပြစ်တည်းပြောတာပဲအဲ့တော့တကယ်လို့ဗမာတပ်မတော်အနေနဲ့အစိုးကြီးတဲ့ကသဘောထားကြီးကြီးနဲ့အားလုံးကိုပါဝင်စေချင်ပါသေးသူတို့လုံလို့ရတဲ့အချက်တွေအများကြီးမလောက်တာဖြစ်တယ်အခုလက်ရှိရဲ့ SSA တို့ဘာလို့လက်နက်ကြီးနဲ့ပစ်တာတို့ဘာလို့ညာတို့အခုလျှောက်လုံနေတာပဲအဓိကဗမာပြည်ရဲ့ညီညာရေးအခြေအနေကဗမာတပ်မတော်ရဲ့စိတ်နေစိတ်ထားပေါ်မှာပဲမြင်ကြည့်တယ
်ဒါမဲ့ရပိုင်းတွင် NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါနိုင်ငံတကာအသိတတ်တွေအဖြစ်တရုတ်ဂျပန်ထိုင်းကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂအဖွဲ့တွေပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ